ထောက်ရှိဖွဲ့စည်းပုံအခြေခံဥပဒေကိုဒုတိယအကြိမ်ပြင်ဆင်တဲ့ဥပဒေမူကြမ်းအတွက်ပြည်ထောင်စုလွှတ်တော်မှဆွေးနွေးတာဒီကနေ့ဆိုငါရရှိလာပြီဖြစ်ပြီးအခုချိန်ထိတော့အကြိမ်နဲ့ဆွေးနွေးနေကြသေးပါအခုလိုအာဏာရအန်အယ်ဒီပါတီရဲ့လွှတ်တော်တွင်ဖွဲ့စည်းပုံပြည်ချုပ်ပန်ချက်ကတကယ်ပဲအောင်မြင်နိုင်ပါမလားနိုင်ငံရေးလေးလာတုံ့တက်သူတွေဘက်ကရောဘယ်လိုရှုမြင်ပါသလဲပြည်သူတွေနောက ံမှုတွေရှိနေတဲ့တီဇဲဖွဲ့စည်းပုံခြေခံဥပဒေကို NLD အစိုးရလက်ထက်မှာပုံမှန်ဘယ်နှခုတင်ဆက်နိုင်ပါမလဲ။အဓိကကျတဲ့တင်ဆက်လို့တဲ့ဥပဒေတွေကိုတင်ဆက်နိုင်ပါမလား။နိုင်ငံရေးလေ့လာသုံးသပ်သူဒေါက်တာရံမျိုးသိန်းရဲ့အမြင်ကိုကြည့်ကြရအောင်ပါ။
အဲ့တော့လက်ရှိဒီလွတ်တော်ထဲမှာဒီဖွဲ့စည်းပုံခြေခံဥပဒေတင်ဆက်ရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးနေကြတယ်ကိုကြည့်လို့ရှိရင်တော့ဟိုတမတော်သားလွတ်တော်ကိုယ်စားလှယ်တွေဒီနိုင်ငံရေးကနေတဆင့်ရင်းစီဟိုဆုတ်ခွာဖို့အပအဝင်ပေါ့ဒီဒီမိုကရေစီစံချိန်စံညွှန်းနေတဲ့အကိုင်းကြီးရဲ့ပြင်ဆင်မှုတွေအောင်မြင်ဖို့အလားအလာတော့အတော်လေးနည်းတယ်လို့မြင်ပါတယ်ဖက်ဒရယ်လူမာဒာတွေကိုပေါ်ဆောင်ဖို့ဥတည်တဲ့အဖွဲ့အစည်းဝင်အခြေခံဥပဒေပြင်ဆင်မှုမျိုးကိုလည်းအတည်ပြုနိုင်လို့ခက်ခဲနေတာကိုတွေ့ရပါတယ
်တည်ဆဲဖွဲ့စည်းပုံအရပြင်လို့တဲ့ဥပဒေတွေကိုပြင်မယ်ဆိုရင်စွတ်တော်ကိုယ်စားလှယ်အားလုံးရဲ့85ရာခိုင်နှုန်းကျော်ထောက်ခံမှုအပြင်တီလုံးကျွဆန္ဒခံယူခွဲပါလုံးမှပြင်နိုင်တဲ့ပုံမှန်436ကနဲ့အကျုံးဝင်တဲ့အပိုင်းနဲ့ကိုယ်စားလှယ်အားလုံးရဲ့85ရာခိုင်နှုန်းကျော်ထောက်ခံတာနဲ့ပြင်နိုင်တဲ့ပုံမှန်436ကနဲ့ဆိုင်တဲ့အပိုင်းဆိုပြီးနှစ်ပိုင်းခွဲပြင်ရမယ်လို့ဖော်ပြထားတဲ့အတွက်အခုဥပဒေကြမ်းနှစ်ခုခွဲပြီးပြင်ဖို့လုပ်နေရတာပါခုတီလုံးကျွလွတ်တော်မှာကိုယ်စားလှယ်စုစုပေါင်း900နီးပါးရှိပါတယ်ဒါကြောင့်တီဇဲဖွဲ့စည်းပုံအရပုံမှန်တစ်ခုပြင်နိုင်မယ်ဆိုရင်အနည်းဆုံးကိုယ်စားလှယ်အယောက်900ရဲ့ထောက်ခံချက်ရမှပြင်နိုင်မှာပါခုလွတ်တော်မှာ NLD ကိုယ်စားလှယ်ကအယောက်400နီးပါးရှိနေပြီးတက်မတော်ဘက်ကတော့အယောက်200နီးပါးဒီခိုင်ပြိုတိုင်းရင်းသားနဲ့အခြားပါတီဝင်တွေအလုံးပေါင်းရင်အယောက်100ကျော်ရှိလာမို့တီဇဲဥပဒေအရပြင်ဆင်ရေးမှာ NLD နဲ့တက်မတော်နှစ်ဖက်စလုံးပြင်ဖို့သဘောတူတဲ့ပုံမှန်တွေကိုသာပြင်နိုင်မှာလည်းဖြစ်ပါတယ်တပ်ဖက်ကသဘောမတူရင်ဘယ်အချက်ကိုမှမပြင်နိုင်တယ်လို့အာဏာရ NLD ပါတီသဘောမတူရင်လည်းဘာမှပြင်နိုင်မှာမဟုတ်ပါဘူး။နေပြည်တော်လွတ်တော်ရင်ဆွေးနွေးပွဲကိုတွားရောက်လေ့လာခဲ့နိုင်ငံရေးလေ့လာသုံးသပ်သူသတင်းစာဆရာဦးစီသူအောင်မြင့်ကတော့
အဲ့တော့အခုလွတ်တော်ကဆွေးနွေးတဲ့အနေအထားကိုကြည့်လိုက်တဲ့အခါကျတော့ NLD ကလည်းဟိုကြိုက်တယ်၊ထောက်ခံတယ်၊တပ်မတော်ဘက်ကလည်းကြိုက်တယ်၊ထောက်ခံတယ်ဆိုတဲ့အချက်ကလည်းအဲ့ဒီမှာမတွေ့ရတော့ဘူး။တစ်ဖက်ကတော့ထောက်ခံတဲ့ဟာဘာမှမလဲရမရှိမရှိတဲ့အခါကျတော့အဲ့တော့အခုပြန်ရှာလိုက်ရင်တော့ပြည်ထောင်နိုင်ရေးအတွက်အရေးကြီးတဲ့ဗမာပြည်ပြည်နိုင်ဖို့ဆိုတော့ဆရာတော်ဆေးရမှာလို့တော့မဖြစ်ဘူ
းခုဆွေးနွေးနေတာ9ရက်တာကာလအတွင်းတက်နဲ့ NLD တစ်ဖက်နဲ့တစ်ဖက်အခြေတင်စကလုံးအကြအနာကောက်ရင်းနဲ့အချင်းကုန်နေရာတွေ့ရပြီး NLD ရဖွဲ့စည်းပုံကိုထိတိယရောက်ပြင်ဆင်နိုင်ဖို့တစ်ဖက်နဲ့လိုအပ်တဲ့ဆွေးနွေးတိုင်ပင်နာမျိုးတိုင်းရင်းသားတွေနဲ့ဆွေးနွေးတိုင်ပင်နာမျိုးမရှိဘူးဆိုပြီးဝေဖန်မှုတွေလည်းရှိနေကြပါတယ်တိုင်းရင်းသားတွေဘက်ကဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုပေါ်လာဖို့ဖွဲ့စည်းပုံပြင်လို့ကြတာပါဒါပေမဲ့ဒါကိုပုံဖော်မဲ့ပြင်ဆင်ချက်တစုံတရာကို NLD ဘက်ကတင်ပြလာတာမရှိတာမို့တိုင်းရင်းသားတွေဘက်ကဝေဖန်မှုတွေရှိနေပါတယ်ဒီဘောမျိုးနဲ့တည်သူလွတ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းကတော့
ပါတီကြီးစိုးရေးနော်ဘဟုကနေထုတ်ကန်ရေးအာဏာဘဟုကနေထုတ်ကန်ထားတဲ့အာဏာတွေကိုမစွန့်ပစ်ချင်လို့ဆိုတဲ့တိုင်းရင်းသားတွေဘက်ကပို့ပြီးတော့ခံစားရဒါပဲကြတာဖက်ဒရယ်ကိုလိုလားတယ်ပြောပေမဲ့လက်တွေ့ကဖက်ဒရယ်ကိုမလိုလားဘူးဘိုလ်ချုပ်ကိုင်းသူ့ကိုပဲပို့ပြီးတော့ဆွဲတာတယ်ဆိုတာပေါ်သွားတဲ့အတွက်ကြောင့်မလို့ NLD အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆွေးနွေးပွဲတွေကသူထင်တယ်လို့နိုင်ငံရေးအရာအကျိုးအမြတ်မရဘူးလို့ကျွန်တော်ကတော့အဲ့လိုသုံးတတ်ပါတယ်။ဂျာတဲ့ကတိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတဲ့တိုင်းသားနိုင်ငံရေးပါတီကတော့ဒေတာပေါက်ဒီအစိုးရလက်ထက်မှာ NLD အစိုးရလက်ထက်မှာငញ្ញန်ရေးလည်းရမှာမဟုတ်ဘူး။ဖက်ဒရယ်စနစ်လက်ပြည်ပြောင်းလဲနိုင်မှာမဟုတ်ဘူးလို့အဲ့လိုပဲအခုမှတ်ယူနေကြတယ
်။ဒီကနေ့ဆွေးနွေးပွဲ9ရက်မြောက်နေ့မှာကိုယ်စားလှယ်အယောက်20ကျော်ပါဝင်ဆွေးနွေးခဲ့ကြတာဖြစ်ပြီးနာမည်ကြီးပုံမှန်တွေဖြစ်တဲ့ပုံမှန်59စ၊ပုံမှန်436ကနေခပုံမှန်261၊ပုံမှန်232စတာတွေအပြင်ရေကောက်ပွဲကော်မရှင်နဲ့ပတ်သက်တဲ့ဥပဒေပြင်ဆင်ရေးကိုပါတင်ပြဆွေးနွေးခဲ့ကြပါရဲ့ရှင်။